သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
မင်္ဂလာပါစာတမ်းတစ်ခုရဲ့အဆိုအရဩစတြေးလျနိုင်ငံမှာလက်ရှိအမြဲတမ်းအလုပ်လုပ်ခိုင်းနေကြတဲ့အလုပ်အတွေ့အကြုံရှိအလုပ်သမားတွေ၄ယောက်မှာ၁ယောက်ကသူတို့ရဲ့ကျွမ်းကျင်မှုအောက်ရော့နေတဲ့လစာကိုရနိုင်တတ်ကြပါတယ်။ဒီအခြေအနေကြောင့်နှစ်စဉ်နှစ်တိုင်းတန်းနှချီရဲ့ဝင်ငွေတွေဆုံးရှုံးနေရပါတယ်။ရွှေ့ပြောင်းလာသူအသစ်တွေဟာသူတို့ရဲ့ကျွမ်းကျင်မှုအတွေ့အကြုံနဲ့ပညာအရည်ချင်းတွေပေါ်မူတည်ပြီးဘလို့အလုပ်တွေလုပ်နေကြတယ်လဲဆိုတာကိုယခု podcast မှာရှင်းပြထားပါတယ်။မဇင်ဟာအသက်40နှစ်အရွယ်ရှိပြီဖြစ်ပြီးဩစတြေးလျနိုင်ငံကိုသူ့ဇနီးတမီးနှစ်ယောက်နဲ့အတူလွန်ခဲ့တဲ့3နှစ်အရှိကဒုက္ခတဲ့တယောက်အနေနဲ့ရောက်ရှိလာခဲ့သူဖြစ်ပါတယ်။သူကအီရန်မြောက်ပိုင်းဒဟုတ်မြို့မှာလက်စစ်အင်ဂျင်နီယာလုပ်ခဲ့ပါတယ်။ဒါပေမဲ့ ISIS တွေသူ့ဒေသကိုရောက်လာခဲ့ပြီးနောက်ပိုင်းမှာတော့လေဗနွန်ကိုသူ့မိသားစုနဲ့အတူထွက်ပြေးရပါတော့တယ်။ဩစတြေးလျကိုရောက်လာပြီး3နှစ်ကြာခဲ့ချိန်မှာတော့မဇင်ဟာသူကျွမ်းကျင်ရတဲ့ပြင်မှာအလုပ်ရှာနေရတုံးပါပဲ
I worked as an electrical engineer for 9 years in Dohuk city and I am trying to look and to find job but unfortunately I have applied many times
ကျွန်တော်ဟာ Dohuk မှာ9နှစ်တန်းလက်စစ် engineer လုပ်ခဲ့ပါတယ်ဒီနိုင်ငံမှာ Seek to Indeed လို့ website တွေကနေအလုပ်အများအပြားကိုကျွန်တော်ရှောက်ခဲ့ပါတယ်ဒါပေမဲ့ကံမကောင်းစွာနဲ့ပဲအလုပ်ရှောက်တိုင်းမှာမရသေးပါဘူးဘာသာစကားအခက်အခဲနဲ့ပြည်ရင်းလို့အလုပ်အတွေ့အကြုံမင်းမှုစတာတွေကသူ့နဲ့သူ့ဇနီးအတွက်အလုပ်ရဖို့ခက်ခဲစေတဲ့အချက်တွေဖြစ်တယ်လို့သူကပြောပါတယ်သူ့ဇနီးကလည်းကြောင်းစီရမှာအလုပ်ကိုရှာနေပါတယ
် They always ask that the applicant have local experience and for us our experience are from other countriesAnother reason why we are not employed is that our language
ပြည်ရင်းမှာအလုပ်အတွေ့အကြုံရှိတာတို့သူတို့အများနဲ့မေးကြပါတယ်ဒါပေမဲ့ကျွန်တော်တို့ကပြပမာတာအလုပ်အတွေ့အကြုံရှိကြတာပါပြီးတော့နောက်အဆိုးဆုံးတစ်ခုကကျွန်တော်တို့ရဲ့ဘာသာစကားအခက်အခဲဖြစ်ပါတယ်2021မတ်လမှာထုတ်ပြန်ခဲ့တဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကော်မတီဩစတြေးလျရဲ့စာတမ်းအရလက်ရှိအများနဲ့အလုပ်လုပ်ကိုင်နေကြတဲ့အလုပ်အတွေ့အကြုံရှိအလုပ်သမား၄ယောက်မှာတယောက်ကသူတို့ရဲ့လက်ရှိအလုပ်တွေမှာလူအပ်တာထက်ပုံမှန်ကျွမ်းကျင်နေကြတယ်လို့ဆိုပါရစေ။2023ကနေ2018အတွင်းမှာဒီလိုအရေးချင်းကန့်ညီမှုတွေမရှိတာကြောင့်အရေးချင်းရှိတဲ့ရွှေ့ပြောင်းလာသူတွေဟာအနည်းဆုံး 1.15 ဘီလီယံဝင်ငွေဆုံးရှုံးနေကြရတယ်လို့ဒီစာရမ်းမှာဖော်ပြထားပါတယ်။ David Foss က refugee တွေနဲ့ရွှေ့ပြောင်းလာသူတွေကိုနေထားကြအောင်ကူညီပေးနေတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ Settlement Services International ရဲ့ဝိုင်းရဲ့အလုတ်ကိုင်းကူညီကြီးကြပ်ပေးသူတယောက်ဖြစ်ပါတယ်။လောလောလတ်လတ်ရောက်လာကြတဲ့ရွှေ့ပြောင်းလာသူတွေဟာသူတို့ရဲ့အလုတ်ကိုင်းတွေအကြောင်းကိုတိတိကျကျသိဖို့အရေးကြီးတယ်လို့သူကဆိုပါတယ်
။ I think a lot of people have this misconception that getting employment is as simple as, you know, getting education or getting the qualification and then the job actually comes and that's just not the case, not for skilled migrants and not for Australians either. And I think the difficult part with skilled migrants is that they have no idea what these pathways to employment are. And when you go to skilled jobs in particular, which are a lot more complex, a lot more...
လူတွေတော်တော်များများအလုပ်တစ်ခုရဖို့ဆိုတာကျောင်းကပွဲရဖို့ဒါမှမဟုတ်ပညာအရည်ချင်းတစ်ခုခုရဖို့လောက်လွယ်တယ်လို့ထင်နေတတ်ကြပါတယ်။အမှန်ကအဲ့ဒီလိုမဟုတ်ပါဘူး။ရွှေ့ပြောင်းတက်လာသူတွေအတွက်တာမကပဲဩစတြေးလျနေအတွက်ပါခက်ခဲတတ်ပါတယ်။အဓိကအခက်အခဲကသူတို့အလုပ်ကံရဲ့လမ်းကြောင်းကိုသူတို့မသိကြပါဘူးအထူးသဖြင့်တိကျတဲ့အလုပ်တောင်ဝန်တွေကိုထမ်းဆောင်ရတဲ့အလုပ်တွေရဖို့ဆိုတာအချိန်ကြာပြီးခက်ခဲနိုင်လို့အရင်းမခံရပဲကြံနေခဲ့တဲ့အချိန်တွေလည်းရှိတတ်ကြပါတယ်ဒါကြောင့်ကိုယ့်ရဲ့အလုပ်ကံလမ်းကြောင်းကဘယ်လိုရှိတယ်ဆိုတာကိုသိလာဖို့ကပိုအရေးကြီးကြောင်းဒါမှမဟုတ်အဲ့ဒီလမ်းကြောင်းမဟုတ်ဘူးဘယ်လိုခြေလှမ်းနိုင်မလဲဆိုတာကိုစဉ်းစားလို့ရမှာဖြစ်ကြောင်းသူကပြောပြပါတယ်Fred Molly ဟာ Connecting Group ရဲ့အမှုဆောင်အရာရှိတဲ့ဖြစ်မှတ်ပုံတင်ထားတဲ့ရွှေ့ပြောင်းသွားလာမှုဆိုင်ရာအေဂျင့်တစ်ယောက်လည်းဖြစ်ပါတယ်။ Visa လျှောက်လာတွေနဲ့ Australia နိုင်ငံမှာအလုပ်ရဖို့ကူညီပေးနေတဲ့အပြင် Connecting ဟာပြည်တွင်းမှာရှာလို့မရနိုင်တဲ့အရေးချင်းရှိသူတွေကိုရှာဖွေပေးတဲ့အလုပ်အကိုင်အေဂျင်စီတစ်ခုလည်းဖြစ်ပါတယ်။အလုပ်အကိုင်တစ်ခုခုနဲ့တင့်တော်တဲ့ License ဒါမှမဟုတ်မှတ်ပုံတင်အမှတ်တစ်ခုခုကိုရှာဖွေလည်လာပြီးရယူထားဖို့ကရွှေ့ပြောင်းလာသူတွေကိုကူညီပေးနိုင်တယ်လို့ Mr. Mori ကပြောပါတယ်
။
quite often there's occupation specific licensing or registration or even tickets that they may need to obtain. So white cards, blue cards for construction trade or working at heights, or if they're working with children, they'll be working with children certificates.
သူတို့လိုချင်တဲ့အလုပ်ကိုင်းတဲ့အပေါ်မှာမူတည်ပြီး license တွေဒါမှမဟုတ်မှတ်ပုံတဲ့အမှတ်လက်မှတ်မကြာခဏဆိုသူတို့လိုအပ်တတ်ပါတယ်ဥပမာဆောက်လို့ရင်မှာလုပ်ဖို့လိုအပ်တဲ့ white card, blue card အမြင့်ပေါ်မှာတက်ရောက်လုပ်ကိုင်းနိုင်တဲ့ working at heights လက်မှတ်ကလေးတွေနဲ့ထိတွေ့လုပ်ကိုင်းရတဲ့အလုပ်တွေအတွက် working with the children စတာတွေပါဒါရီအားလုံးကလှုပ်ရမယ့်အလုပ်ကိုင်းပုံမူတည်ပြီးကြွားချပါရယ်တချို့အလုပ်ကိုင်းတွေအထူးသဖြင့်ကိုယ်ပိုင်အလုပ်ငန်းမျိုးတွေဆိုရင်ဥပမာပိုက်ပြင်နမမီးဆေးရစားတဲ့အလုပ်မျိုးတွေအတွက်ဆိုရင်လိုအပ်တဲ့သင်တန်းမျိုးတွေအထိတက်ရပါရယ်နက်ဒီနာဗက်ဗင်နစ်တီဟာ NV Career Consulting မှာကိုရီးရာဇဝင်ရေးပင်းနေသူတယောက်လည်းဖြစ်အလုပ်ကိုင်းပိုင်းဆိုင်ရာရှင်းရေးအကြံပေးသူတယောက်လည်းလုပ်နေသူတယောက်ဖြစ်ပါရယ်သူမကအလုတ်ရှင်နဲ့အလုတ်သမားတွေအတွက်တင့်တင့်နဲ့အလုတ်ကိုင်းတွေရှာတွေ့အောင်ကူညီပေးနေပါတယ်။သူမပြောပြတာကတော့လူတော်တော်များများအလုတ်မရကြတာဟာကိုရီးယားဇဝင် CV ကိုနီးလမ်းမှန်ကန်စွာမရေးတက်ကြလို့ဖြစ်တယ်လို့ဆိုပါတယ်
။ Another recommendation is to do a lot of market research. So doing searches for job adverts.online and looking at the way that recruiters are communicating these jobs and the words and the phrases that they are using.
အလုပ်ကြီးညာချက်တွေရဲ့ပုံစံတွေလေ့လာတာမျိုးပြီးတော့အလုပ်အမျိုးမျိုးတွေအတွက်လိုအပ်ချက်မျိုးကိုအင်တာနက်မှာရှာတာမျိုးအလုပ်ကြီးညာချက်တွေမှာဘယ်လိုစကားလုံးတွေဘယ်လိုစာကြောင်းမျိုးတွေတုံးထားတယ်လဲဆိုတာကိုသိအောင်လုပ်တာမျိုးစတာတွေကိုလေ့လာပြီးကိုက CV ရေးတဲ့အချိန်မှာအလားတူအချက်မျိုးတွေကိုပါအောင်ပြင်ဆင်တင်ပါတယ်ဒါမှတင်းရဲ့ CV ဟာဩစတြေးလျအလုပ်ပတ်ဝန်းကျင်နဲ့ပူတူရဲ့ဩစတြေးလျစတိုင်ကိုရေးရာဇဝင်ဖြစ်မယ်လို့သူမကပြောပါတယ်။ကိုလျှောက်တဲ့အလုပ်တစ်ခုချင်းစီအတွက်တီးတန့်ရေးတတ်ဖို့ကလည်းအရေးကြီးကြောင်း Miss Vivanisti ကပြောပါတယ်
။ One of the things that happens is when people are struggling to get a job, they will start to apply for any job they see advertised that might fall into their category. But this can actually be very detrimental because if a recruiter keeps receiving somebody's CV for a job that they're not suitable for, then they
နောက်ဖြစ်တဲ့ရှိတာတခုကလူတွေဟာကိုယ်နဲ့မဆိုင်တဲ့အလုပ်မျိုးတွေကိုသွားပြီးရှောက်တတ်ကြပါတယ်။ကိုလိုချင်တဲ့အလုပ်မျိုးတွေကိုရဖို့ခက်ခဲနေချိန်မှာသူတို့တွေဟာတွေ့ရအလုပ်အလုံးကိုရှောက်တတ်ကြတာပါဒီလိုအချိန်မျိုးတွေဟာအလုပ်သမားရှာဖွေနေသူတွေအတွက်ကတိကအောင်ဖြစ်စေပါတယ်။ဘာလို့လဲဆိုတော့ကိုရီးယားဇဝင်ကရှာနေတဲ့အလုပ်နဲ့မကိုက်ညီတဲ့အချိန်မှာကိုရီးယားဇဝင်တွေကိုဖတ်သူတွေဟာသူတို့ရဲ့အချိန်ကိုတန်ဖိုးမထားရကောင်းလားဆိုပြီးဆက်ပြီးမဖတ်ပြီးတော့ကြပါဘူး။ဒါကြောင့်အလုပ်တစ်ခုမလျှောက်ခင်အလုပ်သမားရှာနေသူတွေဟာဘလို့အချက်တွေဘလို့အတွေ့အကြုံတွေကိုရှာနေတယ်လဲဆိုတာလေ့လာသင့်ပါတယ်လို့သူမကပြောပါတယ်။ရွှေပြောင်းလာသူတွေဟာရောက်ရောက်ချင်းခြေလန်းတန်းတန်းနောက်ခဏတာနောက်ဆုံးတင်ပြီးပြည်တွင်းမှာရှိတဲ့စနစ်တွေနယ်ပယ်ဆောင်ရဲ့တည်တွေနဲ့အလုပ်ရင်ကျေမှုတည်တွေကိုအရင်လေ့လာပြီးအသားကျပြီးမှသာသူတို့အတွက်ကောင်းရာအလုပ်တွေကိုအဆင့်တက်ပြီးရှောက်တင်ကြောင်းမစ္စတာမော်ရီကပြောပါတယ်။နောက်တစ်ချက်ကသူတို့ဟာသူတို့နိုင်ငံမှာရှိနေစဉ်အချိန်တစ်ခုမှာတပ်ဆိုင်ရာနယ်ပယ်ကအလုပ်အကင်တစ်ခုခုရဲ့ထိတ်ဆုံးကိုတက်ပြီးအတွေ့အကြုံယူလာခဲ့တာဟာလည်းအထက်မှာဖော်ပြခဲ့တဲ့နောက်ဆုံးရခြင်းမျိုးနည်းနိုင်အောင်ကူညီပေးနိုင်ပါတယ်
။ Often as well if they're constantly rejected they need to reassess whether they're willing to take a step down to be able to get into the industry get into a company and then work their way back to the height of the position they were while they were overseas. And as I mentioned on licensing sometimes they come here with a permanent residency visa but don't have the license to work within their specific
နောက်တစ်ချက်ကသက်ဆိုင်ရာ license ရှိဖို့ကလည်းလိုအပ်ပါတယ်တချို့လူတွေဟာအမြဲတမ်းနေထိုင်ခွင့်ဗီဇာနဲ့ရောက်လာတတ်ကြပါတယ်ဒါပေမဲ့တက်ဆိုင်ရနယ်ပယ်ရဲ့ license မရှိတဲ့အတွက်လက်ထောက်ကူညီပေးသူလူမျိုးနေရာမျိုးကိုသာရတတ်ကြပါတယ်ဥပမာလက်ဆက်ကျွမ်းကျင်သူနေရာအစားလက်ဆက်ကျွမ်းကျင်သူကိုဘေးကနေကူညီပေးရတဲ့အကူတဘောမျိုးသာဖြစ်တယ်လို့ဆိုပါတယ်တက်ဆိုင်ရနယ်ပယ်မှာအလုပ်တစ်ခုခုရပြီးကိုယ့်ရဲ့အလုပ်ကံတလန်းအတွက်အဲ့ဒါကိုအတုံးချတင်ပါတယ်လို့ Mr. Mori ကပြောပါတယ်တခါတရံမှာဖောက်တယ်ရီနဲ့တိုက်ရိုက်ဆက်ဆံရတဲ့အလုပ်မျိုးတွေအတွက်ဘာသာစကားနဲ့ပြောဆိုဆက်ဆံမှုအရေးချင်းတွေရှိနေဖို့လိုအပ်တယ်လို့သူကထပ်လောင်းပြောပြပါဗါတယ်။အလုပ်အကင်ဆွေးနွေးကူညီပေးသူနဒီယာဗီဗနစ်စတီပြောတာကတော့အင်တာနက်မှာအလုပ်အကင်တွေအများကြီးရှောင်နေမဲ့အစားအလုပ်ကူညီရှာဖွေပေးသူတွေနဲ့စကားပြောကြည့်ဖို့ကလည်းအရေးကြီးတယ်လို့ဆိုပါဗါတယ်။ နောက်အကြံတစ်ခုပေးချင်တာကလူတော်တို့ပြီးပေါင်းတင်ဆက်ဆံမှုတွေလုပ်ဖို့ပါအခွင့်အလမ်းကောင်းတွေရှာဖွေနေသူအတွက်ဆိုရင်ရွှေ့ပြောင်းတလာသူတွေရဲ့အရေးချင်းတွေကိုရှာဖွေနေတဲ့အလုပ်ရှင်တွေစီးပွားရေးမှာထက်မြက်တဲ့ကောင်းဆောင်ကောင်းတွေစတဲ့သူတွေနဲ့ချိတ်ပေးတဲ့ website LinkedIn ကိုတုံးတက်ဖို့ကလည်းအရေးကြီးပါတယ်အလုပ်ကြီးညာစာတွေမှာဖုန်းနံပါတ်တွေ့မယ်ဆိုရင်ဖုန်းဆက်ပြီးစကားပြောတာမျိုးကအလုပ်ရှင်နဲ့နှွေးထွေးမှုရှိစေတယ်လို့ကို့အရေးချင်းတွေကအလုပ်စည်းကွက်မှာတင်းတင်းမှုရှိနိုင်မလားဆိုတာကိုပါသိနိုင်ပါတယ်။ဒါကြောင့်စကားပြောကြည့်ဖို့ကအရေးကြီးတယ်လို့သူမကပြောပါတယ်။ AB Josia ဆောက်လုပ်ရေး project manager တယောက်ဖြစ်ပါတယ်။သူမကအိန္ဒိယနဲ့ Saudi Arabia မှာဆောက်လုပ်ရေးရောစီမံမှုအပိုင်းမှာပါ16နှစ်တိုင် architect နဲ့ design manager လုပ်လာသူတယောက်ဖြစ်ပါတယ်။သူက2020 February လမှာ Australia ကိုရောက်ရှိလာပြီးဂျွန်လာမှာလည်းအလုပ်ရခဲ့ပါတယ်အလုပ်အကင်အတိုင်းအမြင်ခံတယောက်နဲ့တွေ့ရှိပြီးနောက်ပိုင်းအလုပ်ရဖို့အချိန်6ပတ်သာကြာခဲ့တယ်လို့ Miss Josie ကပြောပါတယ
် She reworked on my CV she reworded it completely and she said people don't manually sit and read it anymore it goes through a computer system so you need to have those catchwords so she kind of tutored me on that terminologies used were very different we call it as a more of a feasibility study and a pre-construction study whereas here it's called a business case
သူမရဲ့ CV ကိုအသေးစိတ်ကြည့်ပြီးပြင်ဆင်မှုတွေတတိကြီးပြုလုပ်ခဲ့ပါတယ်။အလုပ်ရှာဖွေသူတွေကိုကိုရေးရာဇဝင်တွေကိုမဖတ်တော့ပါဘူး။ဒီနေ့ခေတ်မှာကွန်ပျူတာကပဲဖတ်ပြီးကနဦးစီးဆင်းမှုတွေလုပ်ပါတယ်။ဒါကြောင့်ခြားနားမှုတွေရှိပါတယ်။ဥပမာ project assessment တင်ပြမှု project proposal report စကားလုံးအစားဒီမှာကစီးပွားရေးဖောက်တဲ့သူ business case လို့သုံးပါတယ်။သူမကသူမရဲ့အတိုင်းမြင်ခံကိုသူမလုပ်ခဲ့တဲ့အရာတွေကိုအစအဆုံးပြန်လည်ရှင်းပြပေးခဲ့ရပါတယ်။ဘာလို့လဲဆိုတော့စကလုံးအတုံးနှုံးတွေဟာမတူညီခဲ့လို့ပါပဲလို့သူမကပြောပါတယ်။ရွှေ့ပြောင်းလာသူတွေသူတို့နဲ့တင့်တော်တဲ့အလုပ်တစ်ခုကိုရပြီဆိုတာနဲ့ပြည်တွင်းလုပ်ငန်းတွေကိုအများကြီးကူညီပေးနိုင်တယ်လို့ Settlement Services International က David Fox ကအခုလိုပြောပါတယ်။
And we've actually found that even though how we work here is slightly differently, but because they have that overseas experience, they've got new ways of solving traditional problems. And we found that
သူတို့ဟာပြင်ပမှာအလုပ်အတွက်ကြောင့်ရှိကြပေမဲ့သူတို့ဒီမှာအလုပ်လုပ်ပုံတွေကနည်းနည်းတော့မတူညီကြပါဘူး။ဒါကြောင့်ပြဿနာအကြီးကြီးတွေကိုဖြေရှင်းဖို့သူတို့မှာနည်းလမ်းအသစ်တွေရှိတတ်ကြပါတယ်။ဆောက်လုပ်ရေးလုပ်ငန်းတွေကဒီလိုနည်းလမ်းပိုင်ရှင်တွေကိုအင်မတန်နှစ်သက်ကြပါတယ်။သူတို့လိုချင်တဲ့အလုတ်သမားတွေပုံစံနဲ့တထက်ထဲကြတဲ့အလုတ်သမားတွေကိုရတဲ့အတွက်သူတို့ပျော်ကြပါတယ်။ဒါကြောင့် engineer တွေအပြင်ကျွန်တော်နောက်ထပ်ဘလို့အလုတ်သမားတွေရှာပေးနိုင်တယ်လဲဆိုတာအထိသူတို့မေးလာတတ်ကြပါတယ်လို့သူကပြောပါတယ်။ယခုဆောင်မကို Chiara Pisano ကပေးပို့ခဲ့တာဖြစ်ပြီးကျွန်တော်ပြည်စုံကတင်ဆက်ပေးခဲ့တာပါ။နားဆင်ပေးကြတဲ့တောသားရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။
sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေ၊စောင့်မားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်။ sbs.com.au/bemis ဖြစ်ပါတယ်ရှင်။
ဒါမျိုးသတင်းဆောင်မာရီကိုဟူနားဆင်လို့ပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ